ဒီနေ့မနေ့ဘက်ကူအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း back burner
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက b a c k back ကအနောက် b u r n e r burner ကမိဖို့ဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကအနောက်ဖက်မှာရှိတဲ့မိဖို့ပေါ့အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါအထူးသဖြင့်ခင်မီ gas ဒါမှမဟုတ်ကျက်စီမိဖို့တွေဆိုရင်အများအဖြစ်လေးဖို့တွေဖြစ်ကြတာများလေတော့အများအဖြစ်ချက်လေရှိတာကရှေ့ကနှစ်ဖို့ဖြစ်ပါလေအရင်ကျက်စီကျင်နာကိုရှေ့မှာထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှာထားပြီးအချိန်ရမှချက်တော့မယ်လို့ထားလိရှိတာတော်ရရှိများအသိပါဒီတိုင်းမှာပဲ back burner ရဲ့ idiom အသေးဝေကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှာလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The health care issue was put on the back burner by the candidate. So this made the voters very unhappy.
ကျမရဲ့ပြည်သူဆောက်ရှောက်မှုကိစ္စကိုအဲ့ဒီကိုယ်စားလှယ်ကအာမပေးဘူးလေအနောက်မှာထားတယ်ဒါကြောင့်မဲဆန္ဒရှင်တွေကတိတ်သဘောမတွေ့ကြဘူးလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ခုဒုတိယတင်ပြပေးမှာကတော့
back to back
ဖြစ်ပါတယ်။စာလုံးပေါင်းက B A C K back ကအနောက် T O 2ကသို့ B A C K back ကအနောက်ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကအနောက်ကနေအနောက်ပေါ့ကျမတို့မြန်မာမှာတော့နောက်ကျောချင်းဆက်နေတာကိုဆိုတာဖြစ်ပါတယ် idiom ဒီပေကတော့ရှိပါတယ်တစ်ခုပြီးတစ်ခုဆက်တိုက်လာတာကိုဆိုတာပါဒီသုံးနှစ်ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The two events will be held back to back. The singer will perform her song first and that will be followed with a dance by the school children
အဲ့ဒီအခမ်းအနားနှစ်ခုကတစ်ခုပြီးတစ်ခုဇက်တိုက်လာမှာပထမအဆိုတော်ကသူ့တချင်းကိုဆိုမယ်အဲ့ဒါပြီးကျောင်းကကလေးတွေကအကနဲ့ဖြောပြကြမှာဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် The two events will be held back to back. The singer will perform her song first and that will be followed with a dance by the school children
ခုဆက်လက်တင်ပြပေးမှာကတော့
back the wrong horse
ဖြစ်ပါလေစာလုံးပေါင်းက b a c k back ကိုဒီနေရာမှာ verb ကရိယာဖြစ်သုံးထားတာဖြစ်ပြီးထောက်ခံတာဘက်ပါတာအားပေးတာလို့လုံးကောက်အဓိပ္ပာယ်ရပါလေ th the w r o n g wrong မှာတာ h o r s e horse ကမြင်းဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကကိုအားပေးတဲ့မြင်းကမှားနေတာပေါ့ဒီအသုံးကမြင်းပြိုင်ပွဲကနေဆင်းသက်လာတာဖြစ်ပါလေမြင်းပြိုင်ပွဲမှာကိုလောင်းရဲ့မြင်းကနိုင်မဲလို့ထင်ထားပြီးလောင်းရကနေကိုထင်ထားလို့မဟုတ်ဘဲကိုလောင်းရဲ့မြင်းကမဟာနာကိုဆလိုတာဖြစ်ပါလေနေ့စဉ်ဘဝမှာလေဒီတိုင်းမှာပဲကိုကအထင်ကြီးပြီးထောက်ခံအားပေးခဲ့သူဒါမှမဟုတ်လေကိုကမျက်မြင်ထင်ပြီးစီးပွားရေးတစ်ခုကိုလုပ်ရကနေထင်ထားသလိုမှန်ကျင်နဲ့နှမ်းထွက်မကိုက်တဲ့အဖြစ်မျိုးလေးဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I backed the wrong horse in the last mayoral election. I voted for him and he failed to keep his promise to create jobs.
ကျွန်တော်ကပြည်ထောင်မြို့တော်ဝင်ရွေးကောက်ပွဲမှာမဲပေးခဲ့တာမှားတယ်ဗျာအဲ့ဒီပုဂ္ဂိုလ်အတွက်မဲပေးခဲ့ပြီမဲအလုတ်ကိုင်းတွေကိုဖန်တီးပေးမယ်လို့သူပေးခဲ့တဲ့ဂရီကိုမတီးတာတွေ့ရတယ်လို့ထိပ်ပေရပါတယ်။ဥပမာကိုနောက်တစ်ခေါက်အနားဆင်ကြည့်ကြရအောင
်။ I backed the wrong horse in the last mayoral election. I voted for him and he failed to keep his promise to create jobs.
ခုနောက်ဆုံးတင်ပြပေးမှာကတော့
back to the wall
ဖြစ်ပါတယ်။စာလုံးပေါင်းက B A C K back ကဒီနေရာမှာအနောက်ဖက်နောက်ကျော် TO2 ကသို့ THE the WALL the wall ကနေရာဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့နောက်ကျောမှာနေရာခံနေတာပေါ့ တနည်းနေရန်ရှိနေတာပေါ့ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်နောက်ကျောမှာနေရန်ခံနေရင်ကြောင်ပိတ်မိတဲ့သဘောကိုပြေးပေါက်ပိတ်နေတဲ့သဘောထွက်ပေါက်မရှိတဲ့သဘောအခြေအနေကဘေးကျနန်းကျဖြစ်နေတဲ့သဘောတိတ်ရွေးလန်းမရှိတဲ့သဘောမလှုပ်တာမရှားတာရောက်နေတဲ့အခြေအနေကိုဆလိုတာဖြစ်ပါတယ်ဒီနေရာမှာ TO2 အစား AGAINST against ကိုသုံးပြီး back against the wall လို့လည်းအသုံးပြုနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I had my back against the wall as I owe you a lot of money and cannot pay you back now so I'll have to do what you've asked me to
ခင်ဗျားကိုကျွန်တော်ကငွေအများကြီးပြန်ဆက်စရာရှိတယ်ခုလေပြန်ဆက်နိုင်မယ့်အခြေအနေမရှိဘူးဒါကြောင့်ကျွန်တော်မှရွေးလန်းသင့်မရှိဘူးပေါ့ခင်ဗျားခိုင်းတာကိုပဲကျွန်တော်လောက်ရတော့မှာပါဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I had my back against the wall as I owe you a lot of money and cannot pay you back now so I'll have to do what you've asked me to
တော်ရရှိများကိုဒီတရင်ပါback ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
back burner back the wrong horse back to back back against the wall
တို့ဖြစ်ကြပါလေနောက်တဲ့င်းပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်တဲ့တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်